ဘင်္ဂလားဒေ့ရ်နိုင်ငံကလူငယ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဂျူဂိုလိဂ်ရဲ့ဒေသခံဘင်္ဂလီကောင်းဆောင်တူစာသာပရိနေတို့ကလမ်းမမှာတင်ဆုံးခဲ့တာကိုတွေ့ရပြီးနောက်စစ်တကောင်းပြည်နယ်ရန်ကမတီခရိုင်ဥပစီလာဒေသမှာရှိတဲ့တောင်ပေါ်နေတိုင်းသားလူမျိုးဖြစ်တဲ့ချက်မာခေါ်တဲ့လူမျိုးတွေရဲ့နေအိမ်နဲ့ဈေးနိုင်တွေကိုဒေသခံဘင်္ဂလီတို့ချို့ကတောက်ကြနေတို့ကမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီဖြစ်ရအတွင်းအသက်85နှစ်အရွယ်အမျိုးသမီးတူတင်ဆုံးခဲ့ပါတယ်ဥပစီလာဒေတာအကြီးကြီးကတော့ဒီနေအိမ်နဲ့ဈေးဆိုင်ပေါင်း130လောက်သာတိုက်ခတ်ဆန်ရတယ်လို့ပြောနေပေမဲ့ဒေတာဆန်ကြီးကတော့နေအိမ်နဲ့ဈေးဆိုင်ပေါင်း200ကျော်ပေါက်ထွင်းလို့ရဲ့မိရှုဖြည့်ဆည်းခံရတယ်လို့ Daily Star သတင်းဌာနကပြောပါတယ်ဒီအဖြစ်အကြောင်းအဲ့ဒီဒေတာကရွာ3ရွာနေတောင်ပေါ်တိုင်းဒေသလူနေစုဒေတာဆန်ကြီးအသက်ပြီးလုံခြုံမှုရအောင်လို့ဥယျာဉ်ဆွန့်ခွာပြီးတောင်ပေါ်နဲ့တောအုပ်ရှိရာတွေကိုထွက်ပြေးခိုလုံကြပါတယ်အဲ့ဒီဒေတာမှာ144ညမထွက်ရအမိထုတ်ပြန်ထားပြီးလူစုလူဝေးမလို့ဘူးတားမြစ်ထားပေမဲ့တိုက်ခိုက်မှုတွေရှိနေသေးဖြစ်ပါတယ်ဒီလိုရန်ကတိုက်ခိုက်မှုတွေဖြစ်နေတဲ့ဒေသကိုထိန်းချုပ်ဖို့ရင်းနဲ့စစ်တပ်ကလာရောက်ခြင်းမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်အဲ့ဒီဒေသအုပ်ချုပ်ရေးနဲ့လုံခြုံရေးအဖွဲ့အကြီးကတော့အရေးပေါ်အစည်းအဝေးတရခေါ်ယူပြီးဒီဖြစ်ရမှန်ကိုစုံစမ်းဖို့ကော်မရှင်တရဖွဲ့စည်းခဲ့ပါတယ်